မြန်မာနိုင်ငံမှာအာဏာရှင်စနစ်ကလွတ်မြောက်ပြီးစစ်မှန်တဲ့ဒီမိုကရေစီစနစ်ဖော်ဆောင်နိုင်မှုနဲ့တိုင်းရင်းသားတွေလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မှု2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူ့ရေးဝိုင်းဝန်းပူးပေါင်းပါဝင်ကြဖို့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလူထုလှုပ်ရှားမှုကနေတိုက်တွန်းလိုက်ပါတယ်ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးချီတဲ့လမ်းလျှောက်ပွဲကနေဥဆောင်လှုပ်ရှားသူတွေကနှိုးဆော်လိုက်တာပါဆက်တဲ့နေမြင်ထားတဲ့မဆုမုံကစူးစီးတင်ပြပေးထားပါရဲ့ရှင
်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီဖွဲ့ပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်တွေမှာဆောင်ရွက်နေချိန်မှာပဲပြည်သူတွေဘက်ကလည်းမြန်မာနိုင်ငံတွင်းစစ်မှန်တဲ့ဒီမိုကရေစီစနစ်ဖော်ဆောင်နိုင်မှုနဲ့တိုင်းရင်းသားပြည်သူလူထုလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မှု2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဝိုင်းဝန်းတောင်းဆိုကြဖို့အရေးကြီးတဲ့အချိန်ရောက်နေတဲ့အတွက်အခုလိုမျိုးလူထုလှုပ်ရှားမှုကိုဆောင်ရွက်တာဖြစ်တယ်လို့ဦးဆောင်သူတွေကပြောလိုက်ပါတယ်ဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ဦးဆောင်သူတဦးဖြစ်တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလူထုလှုပ်ရှားမှုကော်မတီကိုအောင်ဇော်ထွေးက VOA မြန်မာပိုင်းကိုဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
ကျွတော်တွင်မှလည်းအခုဆိုရင်ကော်မတီဖွဲ့ထားပဲပေါ့နော်ပူပေါင်းကော်မတီဆိုပြီးတို့ဖွဲ့ပြီးတော့ဒီဟာကိုပြည်ရှင်ကြောင်းလဲဖို့ပြည်ရှင်တွေကလည်းရှိပါတယ်ခင်ဗျကျွန်တော်တို့ကတော့အမြန်ဆုံးကြီးနဲ့တော့ပြည်ရှင်ကြောင်းလဲစီစဉ်တာပေါ့နော်ဒီရုပ်ကပေါ်မှာတကယ်ကိုကျွန်တော်တို့ကပြည်ရှင်ကြောင်းလဲစီစဉ်တယ်ကျွတော်တွင်မှလည်းတို့ဒီလိုဟာတွေနဲ့တော့ခုနလပိုင်း18ရက်နေ့မှာပြည်တော်စုပြည်တော်မှာတို့ဆွေးနွေးမယ်လို့ကျွန်တော်တို့တင်ပြရရှိကြပါတယ်ခင်ဗျအဲ့ဒီတော့တို့လည်းတစ်ခုခုတော့လောက်ဆောင်နေပါတယ်အမြန်လေးတော့အမြန်ဆုံးတော့ကျွန်တော်တို့ကဆောင်ရွက်စီစဉ်ပါတယ်ခင်ဗျဒီနောက်ကျတဲ့ဒီအခြေခံဥပဒေကြီးပြင်လာတယ်ကျွန်တော်တို့ဒီမိုကရေစီအစ်စ်နေရမှာပါကျွန်တော်တို့ဒီမိုကရေစီလမ်းကြောင်းနဲ့တွေ့ထွေးနေတာဒီနောက်ကျတဲ့ဒီအခြေခံဥပဒေကအဲဒီကနောက်ကျတဲ့ဒီအခြေခံဥပဒေပြင်လာတယ်တိုင်းရင်းသားတွေလိုလားနေတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုလည်းရမယ်ငွေငွေရေးတွေလည်းရမယ်လို့ကျွန်တော်အနေနဲ့မျှော်လင့်တဲ့အတွက်ဒီပွဲကိုလောက်အောင်ဖြစ်ပါတယ်ခင်ဗျ
ဒီကနေ့ရန်ကုန်မြို့ရှိပြည်သားမြို့နယ်မှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလူထုလှုပ်ရှားမှုနဲ့ဟောပြောပွဲတွေကိုခွင့်ပြုမိန့်နဲ့ဆောင်ရွက်ခဲ့တာဖြစ်ပြီး2008ဖွဲ့စည်းပုံအလိုမရှိလူထုအားနဲ့ပြင်ဆင်ကြအခြေခံဥပဒေအစအတဲလက်တွဲတိုက်ကြ Chain Constitution စတဲ့တောင်းဆိုချက်တွေကိုင်ဆောင်ပြီးတော့လူထုဘက်ကအဓိကတောင်းဆိုခဲ့တာတွေနဲ့ပတ်သက်လို့လည်းပူပေါင်းပါဝင်ခဲ့သူကိုအောင်စောထွေးကအခုလိုပြောပြပါတယ
်ကျွန်တော်တို့ဒီနရောင်းပြည်ပုံပြင်ဆင်ရေးအင်ဂျီတွေကိုဟိုဟာဝတ်ပြီးတော့ကျွန်တော်တို့နရောင်းပြည်ပုံပြင်ဆင်ရေးအတွက်ဟိုလောကရနာခမ်းမပြီကျွန်တော်တို့ကဟိုလမ်းလျှောက်ဒီကျင့်ကြော်တယ်ပေါ့နော်လမ်းလျှောက်ဆန္ဒပြတယ်ကျင့်ကြော်တယ်ပေါ့အဲကျွန်တော်တို့ကတော့နရောင်းပြည်ပုံပြင်ဆင်ခြေကဥပဒေအလိုမရှိဆိုတဲ့စံပုတ်ကန်ခံပါတယ်ခင်ဗျာတပ်ပြီးတော့နောက်ရှိပွဲကြီးပုံဖြစ်ပေရေတို့ရေးဆိုတဲ့စံပုတ်ကိုကန်ခေါ်ပါတယ်။အဲရေတောက်ကမဟုတ်တော့လွတ်တော်ကြီးလည်းများလွတ်တော်တွင်ပါဝင်ရေးဆိုတဲ့စံပုတ်ကိုကန်ခေါ်ပါတယ်။အဲအာနာရှင်တွေခင်းရတဲ့လမ်းရှင်တွေလမ်းကခေါ်ချပြဆိုတဲ့ဟိုဟန်တော်ကြီးအဝင်းတွင်စံပုတ်ကိုကန်ခေါ်ပါတယ်ခင်ဗျ။ဟုတ်ကဲ့ခုနိမေယူပြီးလုပ်တဲ့ပွဲပါဒီနေ့ပွဲမှာတော့ကျွန်တော်တို့ကိုတာစီချင်းနောက်ဆက်ချင်းတော့မရှိပါဘူးခင်ဗျ။ဒါပေမဲ့ကျွန်တော်တို့ခုနိမေယူနေတဲ့အချိန်မှာတော့ကျွန်တော်တို့ကိုဟိုထွေအုပ်ရယ်စကမ်းမှုနည်းနည်းမှုရကျွန်တော်တို့ခေါ်ယူမိနိုင်တာတော့ရှိတာပဲခင်ဗျ။အဲကျွန်တော်တို့ကျေးကျော်တယ်မှာတက်မတော်ကကုသလေနဲ့လွတ်တော်တွေမပါဝင်ရေးဆိုတော့ကျေးကျော်တယ်ဟိုဖြုတ်ပေးပါတခြားတမျိုးမျိုးပြောင်းပေးပါပြောင်းပြီးတုံးပေးပါဆိုပြီးတော့ကျွန်တော်တို့ခေါ်ယူမိနိုင်ပါတယ်ခင်ဗျ။ဒီကောက်ခံမဟုတ်တော့လွတ်တော်ကိုယ်စားလှယ်များဆိုပြီးတော့ကျွန်တော်တို့ကသုံးပြလိုက်ပါတယ်ခင်ဗျ
2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလှုပ်ရှားမှုကိုလူထုအားနဲ့ပြောင်းလဲပြစ်နိုင်မှုလူထုကပူပေါင်းပါဝင်မှုလိုသလိုပြည်သူကိုယ်စားလှယ်တွေနဲ့ရွေးကောက်ပွဲကတိပေးခဲ့တဲ့အရသာအစိုးရဘက်ကလည်းဒီဇိုင်းမမတ်ဆောင်ရွက်သွားဖို့အရေးကြီးတယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလူထုလှုပ်ရှားမှုကော်မတီဝင်ကပြောပါတယ
်ကျွန်တော်တို့လူထုအားနဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်လို့ရမှာပါတို့တော်ထဲမှာဘယ်လိုပဲလုံနေပါဘူးလုံနေပါသေးအမှန်တိုင်းပြောရရင်တကယ်တမ်းတို့တော်ထဲမှာလုံနေတယ်ဆိုတာအတွက်ကျွန်တော်တို့အပြင်ကလူတူကလည်းဒီနောက်ကျပွဲကြီးပုံအခြေခံဥရိကြီးကိုခက်တဲ့ဝင်ဝင်ဈေးလာပြီးတော့ဟိုဘယ်ခန်းကဏ္ဍတွေကတော့ပြည်သူတွေကိုအဆင်မပြေဘူးဘယ်ခန်းကဏ္ဍတွေကတော့ပြည်သူတွေအတွက်ပြည်သူတွေဆိုတာမျိုးနဲ့ပြည်သူတွေကဒီနောက်ကျပွဲကြီးပုံအခြေခံဥရိကြီးကိုစင်မို့တော့အဆင်တိုင်းလုပ်သွားဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုပြောချင်ပါတယ်ခင်ဗျ
လက်ရှိလွတ်တော်ထဲမှာတော့နိုင်ငံရေးပါတီတက်မတော်သားနဲ့တတိပုဂ္ဂလစတဲ့ကိုယ်စားလှယ်တွေစုဖွဲ့ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့အဆိုပြုချက်တွေနဲ့2008ဖွဲ့စည်းပုံပါအခန်းတွေအားလုံးဆွေးနွေးပြီးစီးပြီးတော့တက်မတ်ရဲ့အတွင်းမှာအစီရင်ခံစာတင်ပြဖို့ရှိနေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးပူးပေါင်းကော်မတီကတည်သွင်းတဲ့အစီရင်ခံစာအပေါ်မှာတော့ပြည်ထောင်စုလွတ်တော်ကအခြေအနေဆွေးနွေးပြီးမှသာပြင်ဆင်တဲ့အချက်တွေဟာအတည်ပြုလာမှာဖြစ်ပါတယ်ရှင်။